ွန်ခဲ့တဲ့ဩဂုတ်လကမွတ်စလင်အကြမ်းဖက်အုပ်စုရခိုင်ပြည်နယ်မြောက်ပိုင်းကိုဝင်ရောက်တိုက်ခိုက်တဲ့ဖြစ်ရာဟာအခုတည်းကရဲရိုက်နေတော့မှာပဲ။ဒီပဋိပက္ခကိုအကြောင်းပြုပြီးဗုဒ္ဓဘာသာအမျိုးသားဝါဒီတွေကလည်းအသွင်အမျိုးမျိုးနဲ့လှုပ်ရှားလာကြပါတယ်။အရသာအစိုးရဖွဲ့စည်းခြင်းကစပြီးဗုဒ္ဓဘာသာအမျိုးသားရေးနဲ့မွတ်စလင်စန့်ကျင်ရေးပေါ်ထွက်လာပါတယ်။ဒီအထက်မှာလူထုထောက်ခံမှုအရာဆုံးဟာမဘာသာကိုအမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့ဖြစ်ပါတယ်။ဗုဒ္ဓဘာသာဟာအန္တရာယ်ကြုံတွေ့နေရတယ်လို့ဗုဒ္ဓဘာသာဝင်အတော်များများကယုံကြည်နေကြပါတယ်။ဒါကြောင့်မဘာသာအဖွဲ့ဟာဗုဒ္ဓဘာသာကာကွယ်ရေးမြင့်တင်ရေးနဲ့လူမှုဝန်ဆောင်လုပ်ငန်းတွေကိုအာရုံပြုဆောင်ရွက်ရမယ်လို့ထောက်ခံအားပေးသူတွေကယူဆပါတယ်။ဒါပေမဲ့ပါတီနိုင်ငံရေးမှာပါဝင်သင့်သလားဆိုတာကိုတော့မဘာသာအဖွဲ့ထဲမှာတောင်အငင်းပွားနေရပါတယ်။မဘာသာနဲ့အခြားအမျိုးသားရေးဝါဒီတွေအကြောင်းသိရှိနားလည်ဖို့လိုအပ်တယ်လို့ ICG ကို International Crisis Group ကယူဆတဲ့အတွက်ဗုဒ္ဓဘာသာနဲ့အစိုးရအာဏာ Buddhism and State Power ဆိုတဲ့35မျက်နှာစာတမ်းလွန်ခဲ့တဲ့ September လကထုတ်ဝေလိုက်ပါတယ
်ပြည်ရင်းမှာ6လလောက်တွေးဆုံမေးမြန်းမှုနဲ့ကွင်းစင်းသုတေသနလုပ်ပြီးမှရေးတဲ့စာတမ်းလို့ဆိုပါတယ်ဗုဒ္ဓဘာသာအမျိုးသားရေးလှုပ်ရှားမှုပေါ်ပေါက်လာတဲ့တမိုင်းကြောင်းကစပြီးမဘာသာပေါ်ထွက်လာပုံလူကြိုက်များလာပုံအစိုးရရဲ့တုတ်ပြန်ပုံစတာတွေကိုအခန်း6ခန်းခွဲပြီးတင်ပြထားပါတယ်ရှင်ဘီယင်ဟာတန်ခါဒါယကဖြစ်လို့မင်းနဲ့တန်ခါအပြန်အလှန်ထိန်းကျောင်းတဲ့ရှေ့အစဉ်လာအရနိုင်ငံရေးမှာတန်ခါပါဝင်ခဲ့ပါတယ်ဒါပေမဲ့အင်္ဂလိပ်ကိုလိုနီအစိုးရဟာသာသနာဒါယကမလုပ်ခဲ့ပါဘူးအင်္ဂလိပ်ခေါ်လာတဲ့အိန္ဒိယပြည်သားကြီးစိုးတာကိုစန့်ကျင်တဲ့ကလားဘမာအဒီကယုံကနေမွတ်စလင်စန့်ကျင်ရေးဘာသာရေးလှုပ်ရှားမှုပေါ်ထွက်လာပါတယ်။ကိုလိုနီခေတ်မှာဘာသာရေးပညာပေးလှုပ်ရှားမှုလုပ်သလိုမဘာသာကလည်းဓမ္မကျောင်းတွေဖွင့်ပြီးဗုဒ္ဓဘာသာကိုမြှင့်တင်ပါတယ
်။အင်္ဂလိပ်ခေတ်ကဘာသာရေးနဲ့လူမှုပညာပေးလုပ်ငန်းတွေဟာကိုလိုနီစန့်ကျင်ရေးလှုပ်ရှားမှုဖြစ်ပါတယ်။YMBA ကဗုဒ္ဓဘာသာလူငယ်အသင်းရဲ့ဥတီချက်ဟာဗုဒ္ဓဘာသာယဉ်ကျေးမှုကိုထိမ့်သိမ့်ဖို့ဖြစ်ပါတယ်။ဒါကြောင့်ဗုဒ္ဓဘာသာအတွေးခေါ်ကိုအခြေခံပြီးသင်ကြားပို့ချဖို့သာအဓိကထားပါတယ်။လူလိုက်ရေးရတော့လေဗုဒ္ဓဘာသာမြန်မာကိုဆက်ပြီးဦးစားပေးတဲ့အတွက်တိုင်းရင်းသားနဲ့ဆက်ဆံရေးအဆင်မပြေဖြစ်ရတယ်လို့ဆိုပါတယ်။2008အခြေခံဥပဒေကတော့ခရိယန်အစ္စလာမ်ဟိန္ဒူစတဲ့ဘာသာတွေကိုလည်းအသိအမှတ်ပြုပါတယ်။ဒါပေမဲ့လွတ်လပ်ရေးရကြတဲ့ကဖွဲ့စည်းခဲ့တဲ့သာသနာရေးဝန်ကြီးဌာနဟာဗုဒ္ဓဘာသာအရေးကိစ္စနဲ့သာသက်ဆိုင်ပါတယ်။2017မှာနိုင်ငံရေးအသွင်ပြောင်းတဲ့အခါဗုဒ္ဓဘာသာအမျိုးသားဝါဒီတွေမွတ်စလင်စန့်ကျင်ရေးလှုပ်လာပါတယ
်။ထိုင်းနိုင်ငံတောင်ပိုင်းမှာဗုဒ္ဓဘာသာနဲ့မွတ်စလင်စစ်သွေးကြွတွေလက်နက်ကင်ပဋိပက္ခဖြစ်တာကိုမြန်မာပြည်မှာလည်းသဘောပေါက်နေပုံရပါတယ်။ဗုဒ္ဓဘာသာကိုအစ္စလာမ်ကအန္တရာယ်ပြုနေပြီလို့ယုံကြည်ကြပါတယ်။ဗုဒ္ဓဘာသာဟာညီညာပြီးဘာသာပြောင်းအောင်မဆွဲဆောင်တဲ့အတွက်ကုဘက်ကပါအောင်နှီးမျိုးစုံသုံးတဲ့ဘာသာတွေကတိမ့်သွင်းတာကိုခံရမယ်လို့ယူဆနေကြပါတယ်အစ္စလာမ်ဥယျာဉ်များလာရင်အစ္စလာမ်ဥပဒေကိုတောင်းဆိုတတ်တာမို့အခြားဘာသာကိုခွင့်ပြုတဲ့ဗုဒ္ဓဘာသာဟာဆုံးရှုံးနစ်နာမယ်လို့ယုံကြည်နေကြပါတယ်မွတ်စလင်စန့်ကျင်တဲ့ဘုန်းကြီးတွေထဲမှာဥဝီရသူနဲ့ဥဝီမလဟာထင်ရှားပါတယ်ဥဝီရသူဟာ2003ခုနှစ်မှာထောင်ကျပြီး2017မှာပြန်လွတ်လာပါတယ်။ဥဝီရသူရဲ့669လှုပ်ရှားမှုကို2013မှာမဟာနတန်ခမဟာနာယကအဖွဲ့ကပိတ်ပင်လိုက်ပါတယ
်။669တန်ခအုပ်စုဟာမဟာနရဲ့အမိန့်ကိုရောမဟာနကိုရောလက်မခံဘဲတဆင့်တိုးပြီးမဘာသာအမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့ကို2013မှာတည်ထောင်ပါတယ်။မန္တလေးမှာလည်းမဘာသာရှိလာပြီးဘုန်းကြီးတွေမခါပဲအယတ္တအယတ္တတွေပါဝင်ခွင့်ပြုပါတယ်။အင်အားကောင်းလာတဲ့မဘာသာဟာတစ်ကိုကရာဘာသာကူးပြောင်းမှုဥပဒေနှစ်လက်ထပ်ထိမ်းမြှားမှုဥပဒေ၃လူဦးရေထိန်းချင်းမှုဥပဒေနဲ့၄တေလင်တိမင်ရစနစ်ဥပဒေစတဲ့ဥပဒေ၄ရပ်ကိုလွှတ်တော်ကပြဋ္ဌာန်းအောင်စွမ်းဆောင်နိုင်ခဲ့ပါတယ်။တကယ်တော့မဘာသာမှာတန်ခါတင်ပါဝင်တာမဟုတ်ပါဘူး။ဗုဒ္ဓဘာသာကိုကာကွယ်ဖို့နဲ့မြင့်တင်ဖို့ရဟန်းနဲ့ပြည်သူလက်တွဲလောက်ကင်တဲ့အုပ်စုဖြစ်ပါလေ။ဒီပမီဒီယာတွေမှာနိုင်ငံရေးအဖွဲ့အဖြစ်ပေါ်ပြလေရှိပေမဲ့မဘာသာဟာလူမှုရေး၊ကေဆေရေး၊ပညာရေး၊ဥပဒေရေးရာနဲ့ယဉ်ကျေးမှုနယ်ပယ်မှာ လှူရှားတဲ့အဖွဲ့အစည်းဖြစ်ပါတယ်။ဒါကြောင့်မဟာနာသံဃာအဖွဲ့ရဲ့ဆွတ်ဖက်မှုဟာအရာထင်မှာမဟုတ်ဘူးလို့ဆိုပါတယ်။မဘာသာဟာနိုင်ငံရေးအာဏာလိုချင်သူမဟုတ်ဘဲမိမိလုပ်ငန်းအောင်မြင်ဖို့အတွက်ဩစာရှိချင်သူတာဖြစ်ပါတယ်။မဘာသာရဲ့ပြည်သူအကျိုးပြုလုပ်ငန်းနဲ့ထောက်ခံအားပေးသူတွေအကြောင်းကိုမသိဘဲအရေးယူနေတာတွေဟာအချင်းနှီးတာဖြစ်ကြောင်း International Crisis Group ကသုံးသပ်ထားပါတယ်ခင်ဗျာ။